ယောဟန်ကျွန်းပေါ်ကိုဖြတ်ပြီးတိုက်ခတ်လာတဲ့လေဖိအားနဲ့ရန်ဝန်တို့ဟာမုန်တိုင်းရဲ့အဖြစ်ကနေအားကောင်းလာနိုင်ပြီးရန်ကုန်ဘုကိုအီယာဝတီတနင်္သာရီနဲ့ကရင်မွန်ပြည်နယ်တွေမှာလေဖိအားနဲ့ရန်ဝန်ရဲ့အရှိန်ကြောင့်24နိုင်ရီအတွင်းမိုးကြီးလာနိုင်တယ်လို့မိုးစလဌာနတာဝန်ရှိသူတွေကခန့်မှန်းပြောဆိုပါတယ်။မိုးတက်လေခြင်းကြောက်ရောက်ခြင်းလေတိုက်နှုံးပြင်းထန်တဲ့အတွက်မြမကန်ယူလာနဲ့ကမ်းလွန်ပင်လယ်ပြင်တွေကငါးဖန်းလုပ်ငန်းတွေတင်းမောတွေကိုမုန်တိုင်းသတိပေးချက်ထုတ်ပြန်ထားသလိုမိုးလီပြင်းထန်ပြီးမုန်တိုင်းသတိပေးချက်ကြေညာချက်တွေကိုဂရုတစိုက်နားထောင်ကြဖို့နဲ့ရေလန်းခီးသွားမဲ့ပြည်သူတွေအထူးသတိထားကြဖို့ကိုလည်းပညာရှင်တွေကသတိပေးနေတာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ်
2018ခုနှစ်အောက်တိုဘာလ21ရက်နေ့ညနေပိုင်းတိုင်းတာချက်တွေအရကပ္ပလီပြည်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုန်တိုင်းငယ်အဖြစ်အကောက်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြို့ဝကျွန်းပေါ်ဒေသကိုထက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးတိထန်စွာရာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမူကခန့်မှန်းပါတယ်
။အမီကတိမနယ်ရောဝါမှာကျနေတယ်ဒီဒီကနေရောပေါ့နော်။အဲ့တော့ပုစုနယ်ကမှာတော့ဒီကျွန်တော်အားသောမှန်နိုင်ရယ်လည်းငယ်ပြောင်းမှာမဟုတ်ပါနော်။အဲ့ဒီနောက်ချက်မှာဒီမှာတော့ကျွန်တော်ဒီဒီကတော့ဒီမှာဒီဖြစ်ရောင်းမှာမဟုတ်ဘူးခင်ဗျာ။အဲ့တော့ကျွန်တော်ဆုံးမတော့မှတက်တော့ဒီကတော့ဒီလိုပြန်ဆက်လာပြီးတော့ဟာကျွန်တော်ဒီမှာကျွန်တော်အရှိပေးပါခင်ဗျာကျွန်တော်ဒီအတိုင်းရတယ်ဆက်ပြီးတော့အရှိနဲ့ကြားလို့တူရမှာနော်ကျွန်တော်ကဒီနေ့ချင်းကကျွန်တော်မနည်းရပါဘောနော်ဒီနေ့ရဲ့တာဝန်ဝေးတာဒီနေ့အားဒီကျွန်တော်တို့ဒီမှာဒီကနာပါလို့တော့ဒီလေလံဝီဒီနေ့ရောနော်ဒီအောင်ကြီးကျွန်တော်တို့ကနေပြီးတော့ဒီနေ့တော့ကျွန်တော်တို့ပြန်လာပါတယ်ခင်ဗျာဒီကနေ့
မြမပင်လေပြင်မှာလှိုင်းအမြင့်ပေကကိုးပေကနေဆက်နှစ်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလာဘက်ကနေအထူးသဖြင့်မြမကံယူရနဲ့ကမ်းလွန်ပင်လေပြင်တွေမှာကမ်းနီကံဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလန်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်ကပ္ပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကံယူတန်းကနေအစပြုတည်ရှိလာတဲ့အရှိလေးခွေလိုက်ဟာဒီကနေ့အောက်တိုဘာလ21ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကံလွန်နဲ့ရခိုင်ကံယူတန်းဒေသတွေကိုဖြတ်သန်းသွားနိုင်တဲ့အတွက်ဖြတ်သန်းသွားရလမ်းတစ်လျှောက်ကရေလန်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲဒီကျွန်တော်တို့အခေါ်တော့ရှိနေပြီတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပြည်နယ်မျိုးတွေမှာတိုင်းနိုင်ငံတစ်ခုဝင်ပြီးတော့မော်လကရင်တနင်္လာရီဖြတ်ပြီးတော့တော့မှအွေရနေပြီးတော့အဲဒီလေယာဉ်တိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နိုင်ကြောင်းပေါ့နော်အဲတော့တော့လည်းအဲ့ဒါကဟိုတခုတခုဖြတ်နေတာပေါ့တော့လည်းတခုဖြတ်ပုံရှိတယ်နည်းနည်းအားတခုဖြတ်သွားတယ်ပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့ဆိုရင်ကဒါဖြတ်တာတဲ့မိုးရွာပြီးတက်တာပေါ့ဒါပေမဲ့ဒီနေ့လားဒီနေ့တော့ရောက်သွားတယ်သူကမောင်တိုင်းကဖြစ်တတ်တော့မောင်တိုင်းကဖြစ်မလားဆိုစောင့်ကြည့်တာတော့တော့လည်းတော့ဒီလေးလိုင်းကြီးနဲ့မောင်တိုင်းကျင်းကြံတယ်ပြောလို့ရတယ်ရှိတယ်လို့လည်းပြောလို့ရတယ်အဲ့ဒါလေးဖြတ်နေတာပ
ါဟုတ်ကဲ့ဆရာအဲ့တော့လူလူကိုရောလက်တလုံးမိုးလေဝသအခြေအနေနဲ့ပတ်သက်ပြီးတော့လေဆရာဗမာသတိပေးစကားပြောချင်တာရှိပါလဲရှင
်ကျွန်တော်တို့ကတော့ပြောနေတာပဲဒီမီးတိုက်မယ်မိုးရွာမယ်ဒါပြောနေတာပဲအဲ့တော့ဟိုခုသွားမဲ့လမ်းကြောင်းကတော့ဒါမိမင်းရဲ့မော်တော်နဲ့မှန်းတာတော့အရာကြီးနဲ့ငါပဲတန်ယူတတ်ပါလေတော့ဟိုငါတမီရောချောင်းတာရောမိရောရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမင်းမှပါတော့အဲ့ဒီဒီသားသွားတဲ့လူတွေတော့တတိထားသွားဖို့အဲ့အားလေးတော့သတိပေးထားပါလေ
မနေ့ညနေပိုင်းတော့ကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဖြစ်တဲ့ကိုစိုးမိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါတယ
်လေကတော့7နာရီ9နာရီတုံးပြီးမှရုတ်ရက်ဖြစ်တာပြတယ်ရုတ်ရက်ဖြစ်တာဆိုတာကတော့ပထမမြို့နယ်ပိုင်းမှာတော့ဒီလိုဆိုမိုးလေဝသကအဲ့လောက်ကြီးစိုးစိုးကြီးမဟုတ်ဘူးဒါပေမဲ့ညာဘက်အဲ့ဒီကမှလေတိုက်ပြီးတစ်ခါမိုးရွာတာအချို့တွေဆိုကျွန်တော်မိတ်ဆွေတွေဆိုဘာဖြစ်လဲဆိုတော့အချို့တွေဆိုရင်ချောင်းလာသွားတယ်ချောင်းလာသွားပြီးမှမိုးရွာနေတဲ့အခါကျတော့လူပေါ့စိတ်ထဲမှာဟိုစင်ကြယ်တယ်အစမပြေမှုလေးရှိတာပေါ့လေဟိုဘာလို့ကြောင့်မှုန်တိုင်းလေးရှိတဲ့အခါကျတော့အိမ်ကြီးကပုံပြဆက်ခါဆက်ဟိုစီးရောအဲ့လိုမျိုးစိတ်ဖောက်ဖောက်နဲ့သွားလို့မရတဲ့အနေအထားလေးတွေလည်းရှိကြတော့ရှိတယ်ခင်ဗျအဲ့တချို့ကျတော့လေအလူတန်းတွေလုံတယ်ပေါ်ရပါလို့မယ်ဆိုတော့မိုးကပွက်ပြက်လာရင်ပြည့်ရတိုင်းပဲကျွန်တော်တို့အကုန်လုံးဒုက္ခရောက်မယ်လက်ရှိကြီးပိုင်းနဲ့ဆိုတော့အရှင်မပြေမှုတွေရောအဲ့လိုမျိုးတွေရောရှိပါတယ်ခင်ဗျာ
နောက်နေ့အထိမိုးလေဝသခန့်မှန်းချက်အရာကတော့အခုဖြစ်ပေါ်နေတဲ့လေပြင်းနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုန်တိုင်းငယ်အဖြစ်နဲ့အကောက်လာနိုင်ခြေရှိနေပါတယ် မိုးဒလာဦးစီးဌာနကနေမိုးလေဝသတတိပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်။ပြည်သူ့ရဲ့အနေနဲ့လည်းမိုးလေဝသအတိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေကတိုက်တွန်းတတိပေးပြောဆိုနေကြပါတယ်ရှင်။
မဆုမုံဖြစ်ပါတယ်။